ကျောင်းမြန်မာနယ်စပ်မှာခြေဆိုင်တဲ့လက်နက်ကန်အဖွဲ့တစ်ခုကိုတရုတ်ကနေခင်မီလက်နက်တွေရောင်းချနေတယ်လို့လုံခြုံရေးဆိုင်ရာလေလာသုံးသပ်သူတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံတည်းကအင်အားအကြီးဆုံးလက်နက်ကန်အဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကိုတရုတ်ကလက်နက်တွေတိတ်တဆိတ်ရောင်းချနေတာဖြစ်တယ်လို့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာလေလာရေးအဖွဲ့ဖြစ်တဲ့ Jain Defense အဖွဲ့ကပြောလိုက်တာဖြစ်ပါတယ်။အဖြစ်အဆုံကိုသတင်းတောက် Daniel Shrek ဘန်ကောက်ကပေးပို့တဲ့သတင်းပေါ်မှာမူတည်ပြီးမဆုမြတ်မွန်ကပဲတင်ပြထားပါတယ်ရှင်။
တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မှာကချင်လက်နက်ကိုင် KIA တပ်ဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကိုထိန်းထိန်သိမ်းသိမ်းလုပ်ကြဖို့တရုတ်အစိုးရကပြောနေချိန်မှာပဲတရုတ်အစိုးရဟာနယ်စပ်ဘက်မှအခြေစိုက်တဲ့နောက်ထပ်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA ဝါတပ်ဖွဲ့တွေကိုလက်နက်တွေတိတ်တဆိတ်ရောင်းချနေတယ်လို့လုံခြုံရေးဆိုင်ရာလေလာသူတွေကပြောလိုက်ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့စစ်တပ်အင်အားကိုဖြစ်တင်းနိုင်ဖို့ခစ်မီလက်နက်တွေကိုတရုတ်ကပြီးခဲ့တဲ့နှစ်တုန်းကရောင်းချခဲ့တယ်လို့လုံခြုံရေးဆိုင်ရာလေလာရေး James အဖွဲ့ရဲ့ဒီဇင်ဘာလကထုတ်ပြန်တဲ့ထောက်လှမ်းရေးဆိုင်ရာသုံးသပ်ချက်အစီရင်ခံစာထဲမှာဖော်ပြထားတာပါရောင်းချခဲ့တဲ့အထက်မှာမြေပြင်ကနေဝေဟင်ပြစ်မစ်ဆိုင်ဒုံးလက်နက်တွေပါဝင်တယ်လို့တန်ချက်ကာကာ12ဆင့်အနည်းဆုံးပါဝင်တယ်လို့ဆိုပါတယ် James ထောက်လှမ်းရေးအစီရင်ခံစာအဆိုအရတော့Tank Destroyer တံကားဖြတ်လက်နက်တွေလို့သုံးနှုံထားပါတယ်။ဒီအစီရင်ခံစာကိုရေးသားတဲ့ထိုင်းခြေဆိုင်လုံခြုံရေးဆိုင်ရာလေလာသုံးသပ်သူ Anthony Davis ကတရုတ်အစိုးရဟာဝါတပ်ဖွဲ့ကိုလက်နက်တွေရောင်းနေပေမဲ့မြန်မာအစိုးရနဲ့ဆက်ဆံရေးကိုအတိမ်အဆောင်မရှိအောင်စူးစမ်းနေတယ်လို့ဆိုပါတယ်
။ Chinese cannot afford to ignore the ethnic forces along their border, nor at the same time can they ignore the central government. Is that to say that China is directly supplying that equipment? No, it's not. Clearly,
တရုတ်ဟာနယ်စပ်ရှောက်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလစ်လျူရှုမထားနိုင်တယ်လို့ဗဟိုအစိုးရကလည်းလစ်လျူမရှုထားနိုင်ပါဘူး။ဒါဆိုရင်တရုတ်ကလက်နက်ကိရိယာတွေကိုတိုက်ရိုက်ပေးနေသလားလို့ဆိုရင်လည်းအဲ့လိုမဟုတ်ပြန်ပါဘူး။လက်နက်တွေဟာအစိုးရအဖွဲ့တွေကအစစ်မြင့်တာဝန်ရှိသူတွေစီကလာတယ်ဆိုတာကတော့ရှင်းပါတယ်။အဲ့လိုပြောလို့တိုက်ရိုက်ငွေကြေးထောက်ပံ့နေတယ်လို့လည်းမဆိုနိုင်ပါဘူး။သူတို့တို့ကငင်းတာဖဲ့တာအခြေအနေကိုထိန်းထားဖို့လိုပါတယ
်။ James အဖွဲ့ရဲ့ထောက်လှမ်းရေးသုံးသပ်ချက်အစီရင်ခံစာနဲ့ပတ်သက်လို့တရုတ်နိုင်ငံသားရေးဌာနကတစုံတရာတုံ့ပြန်ဖို့ညှင်းဆိုခဲ့ပါတယ်။မြန်မာသမ္မတပြောခွင့်ရသူပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကလည်းဒီအစီရင်ခံစာနဲ့ပတ်သက်လို့တုံ့ပြန်ဖို့ညှင်းဆန်းခဲ့ပါတယ်။
We didn't have any information on that, but every time the Chinese government assure us they were not involved in our international
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့မှာဘာသတင်းအချက်အလက်မှမရပါဘူးကျွန်တော်တို့ရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့တရုတ်အစိုးရကအမြဲအာမခံချက်ပေးပါတယ်သူတို့ရဲ့အာမခံချက်ကိုကျွန်တော်တို့ကလည်းလက်ခံပါတယ်
မြန်မာအစိုးရကိုတော်လှန်တိုက်ခိုက်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝါတပ်ဖွဲ့ဟာအင်အားအများဆုံးဖြစ်ပြီးတော့စစ်သားအင်အား3000လောက်ရှိမယ်လို့ခန့်မှန်းရပါတယ်။တရုတ်အစိုးရကဝင်ရောက်မဆွတ်ဖက်ရေးမူကိုမူအားဖြင့်ကျင့်သုံးနေတယ်ဆိုပေမဲ့ဝါတပ်ဖွဲ့ကိုလက်နက်တွေအကြီးအကျယ်ထောက်ပံ့နေကြတာကြားပြီးလို့စစ်ရေးသုံးသပ်သူတွေကဆိုကြပါတယ်။ UWSA ဝါအဖွဲ့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ခဲ့တဲ့လူနည်းစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတခုဖြစ်ပါတယ်။တရုတ်အစိုးရကကွန်မြူနစ်တွေကိုတိုက်ရိုက်ထောက်ခံလာခဲ့သလိုခွဲထွက်ဖွဲ့စည်းတဲ့တပုံအဖွဲ့တွေနဲ့လည်းဆက်ဆံရေးမပြတ်ခဲ့ပါဘူး။အဲ့ဒီထဲမှာတရုတ်အစိုးရဟာတရုတ်ဘာသာစကားပြောတဲ့ဝါအဖွဲ့နဲ့ပိုပြီးတော့ရင်းနှီးတယ်လို့ Yale တက္ကသိုလ်မှပါရဂူဘွဲ့စီးပူနေတဲ့ George Gordon ကမြင်ပါတယ်။ဝါတွေဟာတရုတ်တွေရဲ့ကိုယ်ပွားတွေဖြစ်တယ်လို့သူကဆိုပါတယ်။
You use Chinese money, Chinese cell phones, Chinese electricity for in large part where there is electricity in the urban areas. And
တို့ဟာတရုတ်ယွမ်တွေကိုသုံးတယ်တရုတ်လက်ကင်ဖုန်းတွေကိုသုံးတယ်မြို့တွေကနေရာတော်တော်များများမှာတရုတ်စီကလျှက်စစ်စွမ်းအင်ကိုသုံးတယ်တရုတ်ရဲ့အင်တာနက်ကိုသုံးဆွဲဆက်သွယ်နေကြပါတယ
်အရင်စစ်အစိုးရလက်ထက်တုန်းက UWSA ဝါအဖွဲ့နဲ့1990ပြည့်လွန်နှစ်တွေမှာအပြစ်ခတ်ရက်ဆဲရေးသဘောတူခဲ့ပြီးတော့ရှမ်းပြည်အရှေ့မြောက်ပိုင်းမှာအထူးဒေသတွေပေးပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်။ဝါဒေသဟာအာရှမှာမက်သဖက်တမင်းစိတ်ကြွဈေးတွေအများဆုံးထွက်ရှိရာဒေသဖြစ်တယ်လို့ဝါအဖွဲ့ဟာဒေသတွေမှာအကြီးကျယ်ဆုံးမူရစ်ဆေးရောင်းချတဲ့အဖွဲ့အဖြစ်နဲ့လက်ခံထားကြတာပါ။ဝါကောင်းဆောင်ဝေလျှောက်ကန်ရဲ့ဓာတ်ပုံတွေကိုအလိုအရှိဆုံးမူရစ်ရာစာအဖြစ်နဲ့အမေရိကန်မူရစ်ဆေးဝါတိုက်ဖျက်ရေးအဖွဲ့ DEA က2012ခုနှစ်ကထိုင်းနိုင်ငံမှာရှိတဲ့ပျော်ပွဲစားရုံတွေမှာချိတ်ဆွဲကြီးညာခဲ့ပါတယ်။ တရုတ်အစိုးရကဝါတပ်ဖွဲ့ကိုလက်နက်တွေရောင်းချနေပေမဲ့တရုတ်မြန်မာနယ်စပ်ဒေသကိုတည်ငြိမ်မှုပြတ်ပြားအောင်လှုပ်တာမဟုတ်ပါဘူးလို့ဒေးဗစ်ကပြောပါတယ်။သူ့ရဲ့သုံးသပ်ချက်ကတော့မြန်မာအစိုးရအနေနဲ့ကချင်ပြည်နယ်မှာတိုက်ခိုက်တယ်လို့မျိုးဝါဒေသကိုတိုက်ခိုက်ဖို့စိတ်တမကူးနဲ့ဆိုတာမျိုးအချက်ပေးချင်တာဖြစ်တယ်လို့ဆိုပါတယ်။
The Chinese are not stoking fires in northern Burma. By reinforcing the war, they are reinforcing a military deterrent.
မနက်ငယ်မြောက်ပိုင်းမှာရုပ်တွေကလုံးစော်သွေးထုတ်ပေးနေတာမဟုတ်ပါဘူး။ဝါကိုပြန်ပြီးအားဖြည့်ပေးခြင်းအပြင်သူတို့အနေနဲ့စီရေးအတားအဆီးကိုအားပေးနေတာပါ။တရုတ်နိုင်ငံအကျိုးအတွက်လွန်ခဲ့တဲ့အနှစ်20တည်းကရှိခဲ့တဲ့တည်ငြိမ်အေးချမ်းမှုကိုသူတို့ကပြန်လည်အားဖြည့်ပေးနေတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေခံထားရခြင်းကာလကဆိုရင်တရုတ်ဟာမြန်မာနိုင်ငံအပေါ်မှာအတော်ကိုဩဇာညောင်းခဲ့ပါတယ်။ဒါပေမဲ့တမရဦးသိန်းစိန်လက်ထက်ပြုပြင်ပြောင်းလဲမှုတွေလုပ်လာတဲ့နောက်ပိုင်းပိတ်ဆို့တန်ခတ်မှုတွေကိုလည်းအနောက်နိုင်ငံတွေကဆိုင်းငံ့လိုက်ပြီးတဲ့နောက်မှာတော့မြန်မာအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုဟာလျော့ပါလာခဲ့ပါတယ်။ဒါကြောင့်တရုတ်ကဝါတပ်ဖွဲ့ကိုလက်နက်တွေရောင်းပြီးတော့တုံ့ပြန်လိုက်တာဖြစ်တယ်လို့လုံခြုံရေးဆိုင်ရာလေလာသုံးသပ်သူအန်တိုနီဒေးဗစ်ကသုံးသပ်ပါတယ်ရှင်။